ုတ်ကဲ့ပါမခဒေါက်တာမြတ်တီတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီတိုင်တဲမှာဖြစ်တဲ့စပြစ်တီးတည်နဲ့ပတ်သက်တဲ့ကင်ဆာဖြစ်နှုန်းဘလောက်လောက်ရှိနေလဲဆရာမကြီးအ
ဲယောဂနဲ့ပတ်သက်လို့ကနောက်တိုင်းနိုင်ငံတွေမှာဖြစ်ပေါ်နှုန်းနေပြီးတော့ရှားပါတယ်ဆိုပြီးနဲ့အာရှနိုင်ငံတွေပေါ့ဆန်စားတဲ့ right eating centers တွေမှာဖြစ်များပါတယ်ကျွန်တော်တို့တိုင်းပြည်မှာတကယ် incident တတိအကြပြောဖို့ခက်ခဲပါတယ် data အခက်ခဲကြောင့်လေဒါပေမဲ့ဒီအာရှ countries တွေမှာနောက်တတိယမှာအထောင်ကျော်လောက်ကြီးဖြစ်သွားတယ်ဆိုတဲ့ report တွေရှိပါတယ်အဲကျွန်တော်တို့တိုင်းပြည်မှာလည်းအဲရှိပါတယ်သမားဒီအတွက်ဖြစ်နေရတဲ့ကမှပါပါလေ။ဟုတ်အသေးအကြောက်လေးရှိပါ
ခက်ကဲဆရာမဘာကြောင့်မလို့မြန်မာပြည်မှာအဖြစ်များရလဲ
။ COD တွေမျိုးစုံရှိပါတယ်။တချို့ကလည်း rice eating နော်စားတဲ့ countries မှာပိုဖြစ်တယ်လို့ပြောတယ်။နောက်တချို့ကတော့လည်းအသက်ငယ်တဲ့လူမှဖြစ်တယ်ပေါ့။နော် teenage တွေမှာဖြစ်တယ်။ဒါပေမဲ့အသက်စိတ်ကြီးသွားရင် immune system မကောင်းတော့တဲ့အခါမှာလည်းဖြစ်တယ်လို့ပြောပါတယ်။နောက်တဦးကိုယ်ဝင်ပေါ့ဖြစ်တတ်တယ်လို့ second marriage ရ first pregnancy မှာလည်းဖြစ်တတ်တယ်ပေါ့။အဲ့ဒါတွေးအုပ်စုအမေရဲ့တွေးအုပ်စုအေးဆိုရင်အဖြစ်ပုံများပြီးတော့ကိုယ်ရရအဖြစ်နေတယ်လို့လည်းပြောပါတယ်။အဲ့တော့ဒါတွေကတော့ hypothesis ပေါ့လေ။ကျွန်တော်တို့ပုံမှန်ပြီးမှတော့အဖြစ်များတာအမှန်ပါပဲ
။ဟုတ်ကဲ့ဆရာမဒီ hypothesis ပဲဖြစ်တဲ့အတွက်ကာကွယ်လို့တော့မရသေးဘူးပေါ့ဆရာမနော်
။ဟုတ်ကဲ့အဲ့ဒါကြောင့်ကာကွယ်လို့မရဘူး။ဒါပေမဲ့ကင်ဆာမဟုတ်တဲ့ H1 ကနေပြီးတော့ကင်ဆာအဖြစ်ကိုကုပြောင်းတဲ့အဆင့်ကိုကျူတင်ကာကွယ်လို့ရတဲ့ယောဂ
။ဟုတ်ကဲ့ဒီယောဂနဲ့ပတ်သက်ပြီးတော့အသိအသင်ဆုံးအချက်တွေဆိုလို့ရှိရင
်ဒီကင်ဆာယောဂကဖြစ်ရင်ပြန်နိုင်တယ်တော်တော်လေးတိတိခါခါကုသမှုခံယူလို့ရှိရင်ကုသလို့ပြောက်တဲ့ကင်ဆာဖြစ်ပါတယ်ကုသလို့ပြောက်တဲ့ကင်ဆာဆိုတာရှားပါတယ်နောက်ပူဆဖြစ်တာကလည်းလူအများကြီးရဲ့သဖြစ်ပြီးတည်းပေါ့သဖြစ်ပြီးတည်းဖြစ်ရတယ်ဆဖြစ်တာပါသဖြစ်ပြီးတည်းဆိုတာလည်းပါလဲဆိုလို့ရှိရင်တိမ်ထဲမှာအားလောင်းကြီးဖြစ်ပြီးတော့ဇီသားရဲ့အချင်းရဲ့ဖြစ်ရမယ်အစားအဲ့အချင်းဖြစ်တဲ့အသားစားကနေပြီးတော့သဖြစ်ပြီးဖြစ်သွားပါတယ်အထုမှာတော့ခလေးပါတွဲဖြစ်တယ်ခလေးလည်းဖြစ်တယ်အချင်းသက်မှာစပြစ်တီးဖြစ်တယ် partial mole တမှာတော့ခေါ်ပါတယ်အထုကတော့ခလေးမပါဘူးစပြစ်တီးကြီးလည်းဖြစ်တယ် complete mole လို့ခေါ်ပါတယ်စပြစ်တီးဖြစ်ဖြစ်ပေါ့အဲဒီယောဂါတကယ်တမ်းသင်္ခါမဟုတ်သေးဘူးသတိတမျိုးပဲသို့တော်လည်းသတိသားမပါတော့စပြစ်တီးများတာရှိတော့သတိအစ်စပြစ်တီးလို့ခေါ်တာပါ
ဟုတ်ကဲ့ဆရာမစောစောသိဖို့အတွက်လက္ခဏာတွေ
အဲ့တော့ယောဂါလက္ခဏာအနေနဲ့ကိုယ်ဝင်ရှိတယ်လို့ပဲပေါ့ဓာတ်ဒီချိန်ကိုကိုယ်ဝင်ရှိတယ်ဖြစ်ဖြစ်ကြည့်လိုက်တယ်ကိုယ်ရှိတဲ့လက္ခဏာနှစ်ကြောင်းပေါ်ပြီးပြီးတော့သမာကိုယ်ဝင်တက်ကိုပို့ပြီးတော့ဆူဆူဝါဝါပြုတ်ချင်းအန်ယူဖြစ်တတ်ပါလေအဲတစ်ချိန်ကျရင်မသွေးစားဆင်းလာတယ်သွေးနဲ့သူစပြစ်တီးထွက်လာတယ်ဆိုတော့အဲ့ဒီအချိန်ကျတော့သိကြရတယ်ပေါ့နော်နောက်သူကရူးကလေးဖြစ်တာတဲ့ဆိုင်သွေးထွက်အရန်များတက်ပါတယ်ဒါနဲ့တစ်ခါတလေကျရင်အဲ့ဒီအဆင်မရောက်ခင်အရန်ပြုတ်လို့အန်လို့ဆိုဆရာဝန်ကိုလာပြရင်းနဲ့ဆရာဝန်ကကြည့်လိုက်တဲ့အခါမှာသူ့ရဲ့တိတ်အိမ်အရွယ်စားတယ်ဒီတဲ့အရွယ်စားတဲ့ပုံကြီးပါလေ။ဒါစပစ်ပြီးရချက်ချင်းလေးချင်းညချင်းပွားတဲ့တကြောင်။အဲ့ဒါအပြင်သူနဲ့တွဲရဲ့အားကိုအိမ်မှာလုံးနဲ့ပေါ်တတ်ပါလေ။အဲ့ဒီခါမျိုးမှာဒီနာသွေးမဆင်းခင်ကလေးကဆရာဝန်ကချူတင်ပြကြလေးရှိပါလေ။ကျမတို့ရဲ့ကုထုံးကအ мян ဆုံးဒီစပစ်ပြီးဒီကိုဖယ်ရှားတက်လိုက်ရတာပါပဲ။ဒါနဲ့အဲ့ဒီဖယ်ရှားတဲ့ချိန်မှာတော့သွေးထွက်များတက်ပါလေ။အဲ့တော့စပစ်ပြီးဒီကိုဖယ်ရှားဖြစ်ပြီးတာနဲ့ကုသမှုပြီးသွားပြီလို့သူများသူကထင်ကြတယ်။ဒါပေမဲ့မဟုတ်ပါဘူး။အဲ့ဒီအဆင့်ကနေပြီးတော့ဒီတိပြန်ပွားလာတတ်တယ်ဒါမှမဟုတ်ကင်ဆာအဖြစ်ကိုကြောင်းသွားတတ်ပါတယ်တချို့ကတော့ဒီပစ္စည်းပုံစံနဲ့ပဲတိမ်နိုင်ငံကိုထိုးဖောက်တဲ့မျိုးစားပေါ့နော် invasive mole လို့ခေါ်တယ်တချို့ကတော့တကယ်ကင်ဆာဖြစ်စ်လို့ပဲအနှံ့အပြားပြန့်နှံ့နိုင်တဲ့ choreography mole ဆိုတဲ့ကင်ဆာလည်းဖြစ်တတ်ပါတယ်ဆိုတော့အဲ့ဒီကင်ဆာဖြစ်ကိုကြောင်းတာကတော့ဒီပစ္စည်းတွေဖြစ်တဲ့လူရဲ့ 10% လောက်ကတော့ကင်ဆာဖြစ်ကိုကြောင်းတတ်ပါတယ်
ဟုတ်ကဲ့ဆရာမအဲ့ဒီခါကျတော့ဒီယောဂါကနေကင်ဆာကိုပြောင်းနိုင်မပြောင်းနိုင်ရောဘယ်လိုသိနိုင်မလဲ
။ဒီစဉ်ကြီးခုတော့မှုပြီးဆုံးသွားတာနဲ့အမှန်ကြီးနာကိုခေါ်တွေ့ရပါတယ်။ဘာနဲ့စစ်ဆေးလဲဆိုတော့ဖြီးထဲမှာကိုယ်ရဲ့လက္ခဏာပေါ့ဖြူဖြူဖြူတိုင်းရပါတယ်။ပထမပိုင်းတစ်ပတ်တစ်ခါအနေနဲ့တိုင်းရတယ်။လေးပတ်၆ပတ်၆ပတ်မှာလုံးဝပျောက်သွားပါမယ်ဖြီးထဲမှာ။ပျောက်သွားမဲ့အစားဆက်ရှိနေပြီဆိုရင်တော့ဒီသီးတွေကနေပြီးတော့ဖြစ်ပြကင်ဆာဖြစ်ပြီလား။နော်ဒါမှမဟုတ်အင်ဒီစင်မိုးဖြစ်ပြီလား။ဒီဒီညာပြန်ဖြစ်ပြီလားအခါပြန်စဉ်းစားပါအဲ့ခါကျတော့ယောဂါကိုရှာဖွေတဲ့ဆင်မှာကင်ဆာအတွက်ကိုတခြားကင်ဆာနဲ့မတူတာအသားကယူရမလိုပါဘူးအဲ့ဒီစီးထဲမှာကိုယ်ဝင်ရှိတဲ့လက္ခဏာနောက်အဲ့ဒီစီးထဲအတွက်ကိုသွေးထဲမှာလည်းရှာလို့ရပါတယ်ဗီတာ HCG ဆိုအဲ့ဒီဗီတာ HCG level ကအိမ်ချစ်ပြီး6ပတ်အကြာမှာပျောက်မယ်အစားများနေပြီဆိုရင် persistent thrombophlebitic disease ကိုခေါ်လိုက်ပါတယ်အဲ့ဒီအဆင့်မှာကင်ဆာဆေးတွေနဲ့ကုသလိုက်လို့ရှိရင်လုံးဝပြောက်ကျင်းသွားပါတယ်။ဘုံမပြောက်ကျင်းသွားပြီးရဲ့နောက်ပိုင်းတစ်နှစ်တော့မဟုတ်နှစ်နှစ် follow up လိုက်ပြီးတော့အခါမှာခလေးတော်ပြန်ပြီးလေ့ရတဲ့အဆင့်ဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာမတကယ်လို့နောက်ဆက်ပြီးတော့ပေါ့နော်ဆရာဝန်နဲ့မပြမိခဲ့လို့ရှင်ရင်ဒီဆိုးကျိုးတွေအန်ဒီရီတွေရော
အဲ့လိုဒါပုံမှန် follow up မလိုက်ခဲ့ဘူးဆိုလို့ရှင်ရင် ံဖြစ်တာကိုမသိလိုက်လို့ရှင်အဲ့ဒီကင်ဆာတွေအရင်ကပြန့်နှံ့ပြီးတော့အဆုတ်တွေလည်းရောက်နိုင်တယ်သုံးနောက်ခဲလည်းရောက်နိုင်တယ်အရိုးလည်းရောက်အသေးလည်းရောက်အနက်ကြောက်ရောက်နိုင်ပါတယ်နောက်ပြီးတော့ဖြစ်ရမယ်တွေးထွက်တဲ့အရေးကပါအဲ့ဒါကြောင့်မလို့အသက်ပြေးနိုင်ပါတယ်ဥမာသုံးနောက်ခဲမှာတွေးယူလိုက်ပြီဆိုလို့ရှင်ဖြစ်ချင်းပြေးသွားနိုင်ပါတယ်ညောင်းမှုကျမဒီနေ့ဒီနေ့ပြောချင်တာကတော့တကယ်ကြီးတကယ်ဖြစ်လို့ရှင်မပေါ်ပါနဲ့တဲ့ချစ်ပြီးသွားပြီဆိုတာနဲ့ပြီးသွားတာမဟုတ်ပါဘူးဆရာဝန်ဆရာမတွေရဲ့ညွှန်ကြားချက်အတိုင်းမှန်မှန်ပြပါ6ပတ်မှကောင်းသွားပြီဆိုရင်တော့ဆရာဝန်ဆရာမအနောက်ပိုင်းကလချာဆလချာဆက်ပြီးဖြစ်ပါလေအနှစ်ပြည့်တဲ့အခါမှာဘလို့မလို့တော့ဒါသမီးပြန်ယူပါဆိုပြီးယူခိုင်းလို့ရပါတယ်နော်အဲ့ဒီကာလအတွင်းမှာတော့ဒါသမီးမယူရပါဘူးအောက်ကြည့်ကာလအတွင်းမှာဒါသမီးမယူရပါဘူးဒါသမီးမယူရဘူးဆိုတော့ဒေတာနည်းကြီးသုံးတဲ့အခါမှာလေအုံးနေနေသုံးလို့မရပါဘူးဒီရောဂါဒီ Joint Center တဲ့ကြောင့်မလို့ဥပမာ ICT ဆိုတဲ့ PC ထည့်သုံးပြီးချင်းရင် PC ကောက်ချင်းတာလားပြီးကောက်ချင်းတာလားမသိတော့မသုံးတင်ပါဘူး။နောက်ဟော်မုန်းပါတဲ့ဓာတ်ကြီးတွေလည်းသုံးဖို့မတင်တော့ပါဘူး။ဒါပေမဲ့လို့လေတကယ်လို့ Beta ACG လို့ခေါ်တဲ့ကိုယ်ဝန်ဓာတ်ကိုစမ်းလိုက်တဲ့အခါမှာလုံးဝမရှိတော့ဘူးဆိုတဲ့နောက်ပိုင်းမှာတော့အခုနောက်ပိုင်းပေါ်တဲ့ Low Dose စကလီတွေတော့တောက်ကြည့်ရပါတယ်။ဒါလည်းဆရာဝန်ရဲ့ညွှန်ကြားမှုနဲ့သာအောက်တင်ပါတယ်။အကောင်းဆုံးနည်းနဲ့ဒီ Beta ကိုရတော့တစ်ဆသုံးလို့ပါအဲ့ဒီသုံးမျိုးရတော့သူယောဂာကိုပဋိခိုက်စီဘူးအဲ့တော့တနည်းကျော်သွားလို့ကိုယ်ဝန်စာယူတော့မှဆိုလို့ရှိရင်လေသူစီကျိုးဆက်ရပါမယ်နော်နောက်သူကိုယ်ယူသွားပြီးနောက်ပိုင်းဝေးပြီးရင်လည်းမီးလင်းလွန်သွားပြီးရင်ဒီတာ ACG ဆိုတဲ့ဓာတ်ကိုပြန်ဆစ်ဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့မှာလည်းပြန်ဖြစ်နိုင်တယ်လို့ပါ
ဟုတ်ကဲ့ဆရာမကျေးဇူးများကျေးဇူးများဆရာမ